မြန်မာနိုင်ငံကရေဘေးကယ်ဆယ်ရေးလုပ်ငန်းအနေနဲ့နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲကိုစောင့်ကြည့်ရေးတို့မှာအသုံးပြုဖို့အတွက်အမေရိကန်ဒေါ်လာ 85.4 သန်းနဲ့ညီမျှတဲ့ဂျပန်ယန်ငွေ 6 ဘီလီယံကူညီမယ်လို့ဂျပန်နိုင်ငံကပြောပါတယ်။ဒီထက်ကထက်ဝက်နေပါဖြစ်တဲ့ယန်4ဘီလီယံကိုတော့ဇူလိုင်လအတွင်းကဖြစ်သွားခဲ့တဲ့မိုးသီးရေကြီးမှုကြီးကြောင့်ကျက်စည်းသွားခဲ့တဲ့လမ်းအစတဲ့အခြေခံအဆောက်အဦတွေပြင်ဆင်ရေးအတွက်အသုံးပြုမယ်လို့ဂျပန်နိုင်ငံသားရေးဌာနကပြောပါတယ်။မြန်မာအစိုးရရဲ့တောင်းဆိုချက်အရရေမြုပ်ပျက်စီးသွားတဲ့စာတင်ကြောင်းနေနဲ့အခြားအကူအညီတွေအတွက်ရန်9ဘီလီယံနီးပါးနဲ့ညီမျှတဲ့အကူအညီတွေပေးသွားမှာဖြစ်တဲ့အကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကီရှိဒါကသတင်းစာရှင်းလင်းပွဲတစ်ခုတွင်မှပြောပါရယ်။ဒါပေမဲ့အခုလိုထပ်ပေးမဲ့အကူအညီတွေကိုတော့အထောက်ပံ့အနေနဲ့ပေးမလားဘယ်လိုပုံစံနဲ့ပေးမလားဆိုတာကိုတော့မဆုံးဖြတ်သေးဘူးလို့ဂျပန်အစိုးရရာချီတွေကပြောပါရယ်။အခုပေးမဲ့အကူအညီဟာနိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကနေတဆင့်ဂျပန်အစိုးရကအကူအညီအထောက်ပံ့ဖြစ်ပေးထားပြီးဖြစ်တဲ့ရန်325သန်းအပြင်ထပ်ပေးမဲ့အကူအညီဖြစ်တယ်လို့လည်းဆိုပါတယ်။မြန်မာအစိုးရကဩဂတ်စ်လအတွင်းကထုတ်ပြန်ခဲ့တဲ့စာရင်းစရာတွေအရရေဘေးတံကြောင့်တည်ဆုံးသူအရေအတွက်118ဦးရှိပြီးဒုက္ခသည်ပေါင်း16သန်းတိရှိတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာနိုဝင်ဘာလအတွင်းကျင်းပမယ့်ရွေးကောက်ပွဲအတွက်ဂျပန်အစိုးရကထောက်ပံ့ပေးမှုနဲ့ပတ်သက်လို့ကတော့မြန်မာနိုင်ငံမှာအမျိုးသားရင်ကြားစည်ရေးကိုကူညီဆောင်ရွက်ပေးတဲ့အထူးကိုယ်စားလှယ်ယိုဟီဆာဆာကာဝါကဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုရွေးကောက်ပွဲစောင့်ကြည့်ရေးအတွက်ဆီလွတ်သွားမယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးဌာနဝန်ကြီးမစ္စတာဖူမီခရှိဒါကပြောပါလေရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတမှုရှိရတဲ့ဂျပန်အစိုးရအနေနဲ့အကူအညီပံ့ပိုးပေးသွားမယ်လို့လည်းနိုင်ငံသားရေးဝန်ကြီးဖူမီခရှိဒါကပြောပါလေအဖွဲ့ဝင်10ဦးပါတဲ့ဒီကိုယ်စားလှယ်အဖွဲ့ဟာနိုဝင်ဘာလ10ရက်နေ့မတိုင်ခင်9ရက်ကြိုးပြီးဆက်လွတ်မယ်လို့ဆိုပါလေအခုချိန်ကျင်းပတဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံအတွက်အမတန်အရေးကြီးတဲ့အတွက်နိုင်ငံတကာကစောင့်ကြည့်ပေးဖို့ NLD ပါတီခေါင်းဆောင်တောင်ဆန်းစုကြည်က Facebook စာမျက်နှာကနေဗီဒီယိုနဲ့နိုင်ငံတကာကိုပန်ကြားထားပါလေ